ကဘာရာသီဥတုပြောင်းလဲဖောက်ပြန်မှုအပြင်ကြောင်ညာအားကောင်းတဲ့ကျန်းမာရေးနဲ့မညီညွတ်တဲ့အစားအသောက်တွေကြောင့်နာဂတ်ကလေးငယ်တွေရဲ့ကျန်းမာရေးပေါ်မှာအန္တရာယ်ရှိနေတယ်လို့ကဘာတဝန်းကကလေးငယ်နဲ့ဆက်ကျော်တဲ့ကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကသတိပေးလိုက်ကြပါတယ်။ကဘာတဝန်းလက်ရှိသိဆုံးနေတဲ့ကလေးအရေးအတွက်ရဲ့သုံးပုံတစ်ပုံကျော်ဟာတဘာဝပတ်ဝန်းကျင်နဲ့ဆက်ဆ
င်မျိုးမဖြစ်အောင်ဖန်တီးထားတဲ့နိုင်ငံတနိုင်ငံမှမရှိသေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ရဲ့ February 17 ရက်နေ့ထုတ်စီရင်ခန်းစာမှာဖော်ပြထားပါတယ်။ WHO, UNICEF နဲ့ Lancet ဆေးသိပ်ပံဂျာနယ်တို့ရဲ့တာဝန်ပေးချက်အရသီးခြားလွတ်လပ်တဲ့သိပ်ပံပညာရှင်40ရုပ်ကနိုင်ငံပေါင်း180ကျော်မှစစ်တမ်းကောက်ယူလေ့လာခဲ့တာပါ။အဲ့ဒီအစီရင်ခန်းစာမှာတော့ကလေးတွေရဲ့ပညာရေး၊ကျန်းမာရေးစောင့်ရှောက်မှုအဟာရဒါရရှိမှုနဲ့အကြံဖက်မှုတွေကနေအကာအကွယ်ပေးထားတဲ့ကိစ္စရပ်တွေကိုပါတိကျခွဲပြီးတော့ဖော်ပြထားတာပါအစီရင်ခံစာဥဆောင်ရေးသားခဲ့တဲ့ London UCL College ပါမောက်ခအန်တိုနီကော့စတဲလိုကတော့အခုလိုပြောပါတယ
် WHO believe that more than a third of all deaths now are related to environmental effects in children
ဘာလို့ဒီဆုံးနေကြတဲ့ကလေးသုံးဖို့လို့ကြောတာတော့ပဝေကျင်တဲ့အောင်မှုကြောင့်ဖြစ်တယ်လို့ WHO ဖွဲ့ကယူဆပါတယ်ကလေး၁၀ယောက်မှ၉ယောက်လောက်ကညဉ့်ညမ်းတဲ့လေတုကိုရှူဆိုင်နေရတယ်။မတတ်တဲ့ရေတွေတောက်နေရပါတယ်။မတတ်တဲ့ရေကအာဟာရအတွက်လည်းမကောင်းသလိုရောဂါပိုးကူးစက်ပြန့်နှံ့မှုလည်းဖြစ်စေပါတယ်။အဲဒီလိုရာသီဥတုပြောင်းလဲပြီးအပူလိုင်းတွေဖြတ်တဲ့အတွက်ကူးစက်ရောဂါတွေဖြစ်လာနေတာပါ။တွေးလွန်တုတ်ကွေးတွေဖြစ်လာမယ်၊မိုးကောင်ရေချပြီးရာသီဥတုပုံစံပြောင်းရင်ဖြစ်တဲ့ဇီကာဗိုင်းရပ်စ်ပိုးတွေပေါက်လာမယ်။ဒီပြဿနာအတော့ကြီးပါတယ
်။ကမ္ဘာဥတုရာသီပြောင်းလဲဖောက်ပြန်မှုအပြင်ကြော်ညာအကောင်းနဲ့ကျန်းမာရေးနဲ့မငြင်းကြွတဲ့အစအတော့တွေကြောင့်လဲအနာဂတ်ကလေးငယ်တွေရဲ့ကျန်းမာရေးအပေါ်မလိုလားအပ်တဲ့တည်ရောက်မှုတွေရှိနေတယ်လို့ကမ္ဘာသဝန်းကကလေးငယ်နဲ့ဆဲကြောတဲ့ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကသတိပေးလိုက်ကြတာပ
ါ We know that children are being bombarded with advertising everywhere they look we're seeing obesity rise
ရာဒကမှာကြော်ညာအကောင်းကောင်းနဲ့ရောင်းနေကြတဲ့အစအတော့တွေကိုကလေးတွေတွေ့နေရတာပါအဝလုံးနဲ့ကလေးတွေတိုးလာတာကိုလည်းတွေ့နေရပါတယ်online game တွေကစားတဲ့ကလေးတွေလည်းအတော့ကိုများလာပါတယ်။ company တွေကလည်းကလေးတွေကိုဥတီပြီးတော့ကြော်ညာရောင်းချနေတာပါ။အသက်9နှစ်ယောက်ကလေးတွေကတော့ကြော်ညာတွေကိုကြည့်ပြီးအကောင်အဆိုးမခွဲခြားတတ်ဘူးလေ။ဒါကလည်းသိအရေးကြီးတဲ့ပြဿနာလို့ထင်ပါတယ်
။မြန်မာနိုင်ငံလိုဆင်းရဲပြီးတော့ပူပြင်းခြောက်သွေတဲ့နိုင်ငံတွေအနေနဲ့ဥရုယာသီပြောင်းလဲမှုရဲ့တန်ကိုသီးသီးသာသာရင်ဆိုင်နေရတဲ့အပြင်အိန္ဒိချင်းတရုတ်နဲ့ထိုင်းနိုင်ငံကအတင်းစားအစားအသောက်တွေကိုနေရာတကာတွေ့မြင်နေရတာပါ။ဆေကျော်တဲ့အရွယ်သားနှစ်ယောက်ရှိတဲ့ရန်ကုန်မြို့ခံအင်ရှင်မတူဖြစ်တဲ့မတ်တနာကတော့ကလေးအာဟာရနဲ့ပတ်သက်လို့သူကိုယ်တိုင်လည်းလှိလာခဲ့တယ်လို့ကလေးတွေကလည်းနားလည်အောင်ငယ်ကလေးကသဘောပေါက်အောင်ပြောပြထားတယ်လို့ပြောပါတယ
်။အာဟာရနဲ့ပတ်သက်ပြီးတော့မတို့အခုမှပိုင်းဆိုရင်လည်းဟိုပို့ပြီးတော့ပြည်သူတာအကြည့်ရပါတယ်။ online တွေလည်းဒီ internet တွေလည်းတုံးလာတဲ့အခါကျတော့ information တွေရလာတယ်လေ။ညာတော့အပြင်ဒီပြည်သူကလာတဲ့အစားအသောက်တွေဆိုဥမာဟိုကြက်ဥတောင်းနေနောက်ကျဲလီဒါမျိုးဆိုရင်မတို့ဒီလိုဒီမှာပေါ့နော်အကျိုးရပါတော့မဟုတ်ဘူးဆိုရင်လည်းမတို့ကတိတ်ပြီးတော့ပေးရမဟုတ်ဘူးဒီတိုင်းနဲ့တိုးတဲ့ဒီလိုအတူတူဝယ်ရောပဲဒီအစားအသောက်ဆိုရင်တော့မတို့အိမ်ကနေပြီးပဲဒီကျောင်းပည့်ရဲ့ဒီ weekend ပြင်ပါဆိုရင်ကိုယ့်ဘာသာကိုယ်စီးပွားမှာကြာရေးတောင်းပြီးတိုးတိုးစားချင်တယ်မဟုတ်ဘူးကိုယ်တိုင်းကြည့်ရပါတော့ကိုယ်တိုင်းကြည့်ပြီးတော့နည်းနည်းတော့နိုင်နေနည်းနည်းမဟုတ်တော့ပဲဒီလိုစားရဲ့နောက်ပြီးအိမ်မှာမာဟိုဒီချက်ပြန်လာချင်းဖြတ်ပြီးဟာတော့စားရဲ့မတို့အပြင်ကတိတ်နေစားပြီးပေါ့နော်
အစီအင်ခံစာမှာတော့2030အရောက်မှာကမ္ဘာကြီးပုံနေလာစေတဲ့ဖန်လောင်အိမ်တန်ခွေချော့ချရေး2015ပါရီသဘောတူညီမှုအတိုင်းလိုက်နာသလားဆိုတာကိုတနိုင်ငံချင်းလေ့လာထားတာပါလူသားတွေရဲ့လူရဲကြောင့်ဥရုယာသီပြောင်းလဲမှုတွေဖြစ်လာတဲ့ကိစ္စကတစ်ကမ္ဘာလုံးနဲ့ဆိုင်တဲ့ကိစ္စလည်းဖြစ်တယ်လို့ WHO ကပြောပါတယ်ဖွံ့ဖြိုးဆဲနိုင်ငံတွေကနေထုတ်လုပ်လိုက်တဲ့ဖန်လောင်အိမ်တန်ခွေဟာချမ်းသာတဲ့နိုင်ငံတွေထဲနေပေမဲ့ဥရုယာသီပြောင်းလဲမှုရဲ့အတန်းကိုပိုးပြီးတော့ရင်ဆိုင်နေရတယ်လို့လည်းနိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ရဲ့2018ခုနှစ်ကမ္ဘာစီးပွားရေးသုံးသပ်ချက်အစီအခံစာမှာဖော်ပြထားတာပါဒေါက်တာကော့စတဲလိုကပဲအခုလိုဆက်ပြောပါတယ
် But when you look at the indicator of sustainability and we chose the amount of carbon pollution emissions
2030ခုနှစ်ရောက်မှာနိုင်ငံချင်းလိုက် carbon dioxide တန်ွေထုတ်လွှတ်မှုဘယ်လောက်ရှိမလဲဆိုတာကိုပြုစုထားပါတယ်2030ရောက်ဖို့က10နှစ်ပဲလိုတော့တာပါကလေးတွေရဲ့အနာဂတ်ကိုထိခိုက်စေတဲ့ဖန်လုံရင်တန်းငွေနည်းနည်းလေးသာထုတ်လုပ်တဲ့နိုင်ငံတွေကတော့စည်ရတဲ့နိုင်ငံတွေပါတန်းငွေအများဆုံးထုတ်လုပ်နေတဲ့ထိပ်ကနိုင်ငံ20ထဲမှာအမေရိကန်၊ကနေဒါ၊ဩစတြေးလျ၊ဗြိတိန်လိုချမ်းသာတဲ့နိုင်ငံတွေပါဝင်ပါတယ
်မိုးကောင်ရေရှားတာ၊ရေကြီးရေရှမ်းတာ၊အပူလိုင်းဖြတ်တာနဲ့လေတုညဉ့်ညမ်းတာလိုပြင်းထန်တဲ့ရာသီဥတုအခြေအနေနဲ့ငှက်ဖြားနဲ့တုတ်ကွေးလိုကူးစက်များတဲ့ရောဂါတွေကိုကမ္ဘာသဝန်းခန်းစားနေကြရတယ်လို့လည်းပါမောက်ခ်ကော့စတဲလိုကပြောပါတယ် ချမ်းသာကြွယ်ဝတဲ့တိုင်းပြည်တွေကကလေးတွေမှာတော့ဥရုယာတိပြောင်းလဲမှုကြောင့်ဆိုးရတဲ့ကျန်းမာရေးပြဿနာနဲ့ရင်ဆိုင်နေရပြီလို့ The Lancet ဆေးပညာကော်မရှင်ကဆိုထားပါတယ်။စီးရတဲ့နိုင်ငံတွေမှာကလေးငယ်တွေရဲ့ကျန်းမာရေးကိုအယုံဆိုင်နိုင်ဖို့အဝေးကြီးလို့သိတယ်လို့လည်းပညာရှင်တွေကထောက်ပြကြပါတယ်။ကလေးငယ်တွေဆဲကျော်သက်တွေကိုအဓိကရည်ရွယ်ပြီးတော့တခြားများတဲ့အချိုရည်တွေအသင့်စားနိုင်တဲ့အစာအသောက်တွေဆလိတ်တွေအရက်တွေဂိမ်းတွေလောင်ကစားတွေကိုကြော်ညာနေကြတာကြောင့်လဲကလေးတွေရဲ့ဖွံ့ဖြိုးမှုနဲ့ကျန်းမာရေးကိုချိန်ချောင်းနေတယ်လို့အစီရင်ခံစာထဲမှာမိမောင်းထုတ်ပြထားပါတယ်ရှင်။